အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ယူတီကာမြို့မှာအသက်33နှစ်အရွယ်ကရင်လူငယ်တဦးရတပ်ဖွဲ့ဝင်နေစစ်ဆေးနေစဉ်ပြစ်ခတ်မှုဖြစ်ရာကဇွန်လ28ရက်တောက်ကြံနေ့ညနောက်ပိုင်းမှာသိဆုံးခဲ့တဲ့ဖြစ်စဉ်ကိုအသေးချာစုံစမ်းစစ်ဆေးမှုတွေပြုလုပ်သွားမယ်လို့မြို့တော်ဝန်ကပြောကြားလိုက်ပါတယ်။ဒီမြို့မှာနေထိုင်နေကြတဲ့ကရင်တိုင်းရင်းသားလူမှုအတိုင်းအဝိုင်းကလည်းဒီကိစ္စကိုအသေးချာစုံစမ်းစစ်ဆေးပေးဖို့တောင်းဆိုနေကြပါတယ်။
We would like to see the thorough investigations with transparency and we would like
ဒီကိစ္စကိုပွင့်လင်းမြင်သာမှုရှိစွာနဲ့အသေးစိတ်စုံစမ်းစစ်ဆေးတာကိုကျွန်တော်တို့မြင်တွေ့လိုပါတယ်။နောက်ဒီဖြစ်စဉ်မှာတာဝန်ရှိတဲ့သူတွေကိုဖော်ထုတ်ပြီးဥပဒေနဲ့အညီအရေးယူတာကိုလည်းကျွန်တော်တို့မြင်တွေ့လိုပါတယ်လို့ကရင်လူမှုအတိုင်းအဝိုင်းခေါင်းဆောင်တဦးဖြစ်သူလူပွေးတို့ကပြောတော်တာဖြစ်ပါတယ်။တည်ဆုံသွားသူကရင်လူငယ်ညာမွေးဟာပြီးခဲ့တဲ့ရက်ပိုင်းကမှအလဲတန်းအောင်ထားသူဖြစ်တယ်လို့ဆိုပါတယ်။စနေနေ့ညကတော့တည်ဆုံသူညာမွေးအတွက်ယူတီကာမြို့မှာရှိတဲ့ကရင်လူမှုအတိုင်းအဝိုင်းပါဝင်ဒေသခံတွေစုဝေးပြီးတော့ဖျောင်းနိုင်မိထွန်းစုတောင်းပွဲကျင်းပခဲ့ကြပါတယ်။အခင်းဖြစ်စဉ်အနီးနားမှာရှိသူတွေရဲ့မှတ်တမ်းဗီဒီယိုတွေအရသူ့ကိုရဲတပ်ဖွဲ့ဝင်တဦးကဝင်လုံးပြီးဖမ်းဖို့စူးစမ်းစဉ်နောက်ရဲနှစ်ယောက်ရောက်လာတဲ့အချိန်မှာပဲတနတ်တန်ကြားလိုက်ရတယ်လို့ဆိုပါတယ်။တနတ်တန်ထွက်လာတဲ့အချိန်မှာလူငယ်ဟာမြေကြီးပေါ်မှာလဲကျနေပြီးဖြစ်တယ်လို့လဲဆိုပါတယ်။နယူးယောက်ပြည်နယ်ဥပဒေအရရတပ်ဖွဲ့ရဲ့လက်ချက်ကြောင့်တည်ဆုံးမှုဖြစ်တဲ့အမှုတိုင်းကိုရှင်းနေကြုံယုံကစုံစမ်းစစ်ဆေးရမှာဖြစ်ပါတယ်။လူဦးရေ6000ခွဲလောက်နေထိုင်တဲ့ဒီ UTK မြို့မှာကရင်တိုင်းသားတွေအပါအဝင်မြန်မာပြည်ကရွှေ့ပြောင်းအခြေချနေထိုင်သူ4,000လောက်ရှိတယ်လို့မြန်မာပြည်ကဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့ The Center အဖွဲ့ကထုတ်ပြန်တဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်ခင်ဗျာ။